ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဖက်ထွက်ပြေးခေါ်လုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနိုင်ငံတကာကအကူအညီတွေပေးကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရနီကတင်းနှင်းလာနေမှာပန်ကြားလိုက်ပါတယ်လတ်စလောအဖြစ်2022ခုနှစ်အစည်းအဝေးအတွက်ဒေါ်လာတန်340အကူအညီကတိကဝတ်ရရှိထားပြီဖြစ်တယ်လို့လည်းပြောပါတယ
် This is an appeal worth $943 million and
we ဒေါ်လာ943နဲ့အလူငွေရဖို့ကျွန်တော်တို့ဘက်ကမြင့်တာရက်ခံထားတာပါဒီလိုအလူတွေထည့်ဝင်ဖို့လိုအပ်ပါတယ်ဒုက္ခသည်အရေးဆောင်ရနေတဲ့လက်တွဲဘက်အဖွဲ့143ဖွဲ့ကတောင်းခံထားပါတယ်ကြီးလိုက်ရင်ပမာဏကများတယ်လို့ထင်ရပေမဲ့ဒုက္ခသည်တယောက်အတွက်တစ်ရက်ကို $2ပဲသုံးတာပါဒါကမပြောပလောက်တဲ့ပမာဏပါလို့ဖိလစ်ပိုဂရနီကပြောဆိုသွားတာပါ။ဘလို့ပဲအခက်ခဲတွေရှိရှိမြမနိုင်ငံအရေးအပြေရှာနိုင်ဖို့အာရုံစိုက်ရလိမ့်မယ်လို့လည်းပြောပါတယ်။ရိုဟင်ဂျာရဲ့အကြက်အတဲ့ဟာပြစ်ပယ်မထားတဲ့အကြောင်းနဲ့အရင်အမြင်အကန့်အသတ်ပြစ်ပြစ်ဝဝမတုံနိုင်တာဘင်္ဂလားဒေ့ရှ်နိုင်ငံတွင်လက်တွေ့မကျတဲ့စံတတ်မှတ်ချက်တွေနဲ့ပဂရိအနေအထားတွေကြောင့်ဆိုပြီးအလူရှင်တွေဘက်ကတရားစိတ်လျော့သွားတာမျိုးမဖြစ်သင့်ပါဘူးဆိုပြီးဒုက္ခသည်ကုညီရေးအစိုးရလက်အောက်ခံမဟုတ်တဲ့အဖွဲ့တွေကပြောဆိုနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရွှင်ကြားသက်သန့်လောက်ခလုံးနေတာအခုဆိုရင်လင်းနေနေပါလောက်ရှိနေပါပြီအခုအခါမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနိုင်ငံတွင်းခြေနေရေးဆိုးလာနေတာကြောင့်နေဆက်ဖြတ်ကျော်ပြီးတော့မြန်မာနိုင်ငံထက်ကနေထွက်ပြေးကြသူတွေများလာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်ရောက်ရွှင်ကြားတွေအရေးဂရုမစိုက်ပဲဖြစ်သွားမယ်အနေထားကြုံနေရတယ်လို့လည်းမစ္စတာဂရနီကပြောပါတယ်မြန်မာနိုင်ငံဘက်ကတော့ရွင်ကြားဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေကိုစီးစစ်ပြီးတော့ပြန်လက်ခံမှာဖြစ်ကြောင်းပြောဆိုထားတာပါဘင်္ဂလားဒေ့ရှ်ကရွန်ဂျာဒုက္ခသည်စခန်းတွေနဲ့ဘင်္ဂလားဒေ့ရှ်ဒေသခံအတိုင်းဝန်းတစ်ခုစလုံးအတွက်လူသားချင်းစာနာမှုအထောက်အကူတွေပေးနိုင်အောင်အမေရိကန်ဒေါ်လာ943သန်းရောင်းမငွေချထားပေးဖို့ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကအင်္ဂါနေ့မှတောင်းခံထားတာဖြစ်ပါတယ်